သူရရှင်များခင်ဗျာ2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဆရာဝန်တဦးနဲ့လိန်အကြမ်းဖက်မှုခံရသူရာဇီဒီအမျိုးသမီးတဦးတို့ကိုပူးတွဲပြီးတော့ချီးမြှင့်မှုရွေးချယ်လိုက်ပါတယ်သူတို့နှစ်ဦးဟာလိန်အကြမ်းဖက်မှုကိုစစ်လက်နက်တစ်ခုဖြင့်အသုံးပြုတာကိုတက်ဖြတ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့အတွက်အခုလိုရွေးချယ်လိုက်တာဖြစ်တယ်လို့နော်ဝေးနိုဘယ်ကော်မတီကပြောဆိုပါတယ်ဂျက်ကာစတာပြပုထားတဲ့သတင်းတော်ကိုအခြေခံပြီးတော့အသေးစိတ်ကိုဥကြောစံသာတင်ပြပေးပါလိမ့်မယ်ခင်ဗျာ
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict.
Both laureates have made a crucial contribution to Nobel Prize recipient Denis Mukwege and Nadia Murad to Norway's Nobel Committee. The Nobel Committee has given the prize to the scientists who have given it to the scientists who have given it.ဒီလိုစစ်ရာဇဝတ်မှုမျိုးကိုတိုက်ဖြတ်ရေးအတွက်အလေးထားဆောင်ရွက်နေတဲ့နေရာမှာအခုစုရွေးချယ်ခံရသူနှစ်ဦးစလုံးဟာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြပါတယ
်။ Nobel Peace Committee ဥက္ကဋ္ဌ Barry Rees Anderson တောက်ကြနေက Stockholm မြို့မှာကျင်းပသွားတာဖြစ်ပါတယ်။သူကိုယ်တိုင်စစ်ရာဇဝတ်မှုကျူးလွန်တာခံခဲ့ရသူတူဖြစ်တဲ့ Nadia Murad ဟာလိင်အကြမ်းဖက်မှုခံရတာကိုဆက်ပြီးနှုတ်ဆက်နေကြတဲ့အမျိုးသမီးတချို့ရဲ့လူမှုရေးအစီအလာကိုချိုးဖောက်ညှဉ်းဆန်ပြီးသူနဲ့တကွာတခြားသူလိုပဲလင်ကြံဖက်ခံခဲ့ရသူရဲ့ကိုစားဖော်ထုတ်ပြောဆိုခဲ့တာဟာသူမတူတဲ့ရဲစွမ်းသတ္တိကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။နာဒီယာမူရတ်ဟာအီရတ်နိုင်ငံမြောက်ပိုင်းကယာဇီဒီအမျိုးသမီးတူဖြစ်ပါတယ်။2014ဩဂုတ်လတုန်းကသူတို့နေထိုင်တဲ့ကျေးရွာကို IS အကြမ်းဖက်သမားတွေတိုက်ခိုက်ပြီးယာဇီဒီတွေကိုမျိုးတွန်းအောင်ဆက်ဖြတ်ခဲ့ပါတယ်။ရာပေါင်းများစွာရဲစွမ်းသတ်ဖြတ်ခံရငယ်ရွယ်တဲ့အမျိုးသမီးတွေနဲ့အရွယ်မရောက်သေးတဲ့မိန်းကလေးတွေကိုတော့လင်ကျွန်၏အဖြစ်ဖန်ဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။မူရတ်ထာ IS အကြမ်းဖက်သမားများစွာတို့ရဲ့အကြိမ်ကြိမ်မတိမ်ပြုကျင့်တာတခြားမဖွဲ့မရလုပ်တာတွေကိုခံခဲ့ရပြီးတဲ့နောက် IS တို့အဓိပ္ပာယ်ဖွင့်ဆိုထားတဲ့အတိုင်းအမုန်းတရားကိုအခြေခံပြီးလူမဆန်ရက်စက်တဲ့အစ္စလမ်ဘာသာတွေကိုမဝင်စက်ပစ်မယ်လို့ထင်ကြောက်ခံခဲ့ရသူဖြစ်ပါတယ်။သူ့လိုပဲဘဝတူယဇီဒီမင်္ဂလေးစုစုပေါင်း3,000ရှိခဲ့ပါတယ်။နောက်3လအကြာမှာတော့သူထွက်ပြေးလွတ်မြောက်သွားခဲ့ပြီးတဲ့နောက်သူရဲ့ဆွေးရွေးတဲ့အတွေ့အကြုံတွေကိုဖော်ထုတ်ပြောကြခဲ့တာပါ။အဲဒီတော့2016ခုနှစ်သူအသက်23နှစ်အရွယ်မှာကုလသမဂ္ဂရဲ့လူကုန်ကူးခံရသူတွေရဲ့ဂုဏ်သိက္ခာဆိုင်ရာဂုဏ်သူဆောင်သံမကြီးအဖြစ်ခန့်အပ်ခြင်းခံခဲ့ရပါတယ်။အခုအသက်25နှစ်အရွယ်မှာတော့သူဟာလူမျိုးတွန်းသက်ဖြတ်မှုနဲ့တခြားရက်စက်ကြံ့ကြုံမှုတွေမှာဒုက္ခခံခဲ့ရသူအမျိုးသမီးတွေကိုကူညီဖို့ Nadia Initiative ကိုတည်ထောင်ထားသူဖြစ်နေပါပြီ။သူရဲ့စွမ်းဆောင်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုမှတ်ချက်ချပါတယ်
။မူရတ်ရဲ့ခွန်အားရှိတဲ့စော်အုပ်မှုဟာကမ္ဘာတဝန်းကလူတွေစီကိုရောက်ရှိခဲ့ပြီးသူနဲ့တခြားအမျိုးသမီးတွေအများပြားပေါ်ကျူးလွန်ခဲ့တဲ့ဆိုးရွားတဲ့ယာဇဝတ်မှုတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရမှာအထူးအရေးပါခဲ့ပါတယ်
။တပ်ဖွဲ့မီယာအထူးကူဆရာဝန်တူဖြစ်သူဒက်နစ်မူကေဂွဲကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိင်အကြမ်းဖက်မှုခံရတဲ့သူတွေကိုဘဝတစ်ယောက်လုံးအကူအညီပေးလာခဲ့သူဖြစ်ပါတယ်။လူပေါင်း6သန်းလောက်ဆီဆုံးခဲ့ရတဲ့ကွန်ဂိုနိုင်ငံရဲ့ရှီလီယားလှတဲ့ပြည်တွင်းစစ်မှာလိင်အကြမ်းဖက်မှုခံရသူဒုက္ခသည်လူနာထောင်ပေါင်းများစွာကိုအကူအညီပေးနေခဲ့ပါတယ်။ဒါအပြင်စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေအတွင်းလိင်အကြမ်းဖက်မှုကိုအဆုံးသတ်ဖို့ကဘာစီအောင်ဆောင်ရွက်နေသူတွေလည်းဖြစ်ပါတယ်။သူ့ရဲ့အခြေခံမူဝါဒကတော့ Justice is everyone's business.တရားမျှတမှုရရှိရေးဟာလူသားတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတာပါပဲ။သူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်ဂူတာရက်စ်က
"သူဟာလက်နက်ကိုင်ပဋိပက္ခအတွင်းပိတ်မိပြီးမရင်းကျင်တာနိုင်ထက်စီးနှင်းလောက်တာနဲ့ကြောက်မက်ဖွယ်မတော်မတရားမှုတွေကြုံတွေ့ခဲ့ရတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအတွက်ကြောက်ရွံ့မှုမရှိဘဲစွန့်ဆောင်ခဲ့သူတူဖြစ်ပါတယ်။သူ့အသက်အန္တရာယ်ချိန်ချောက်ခံရမှုတွေကြားကသူ့ရဲ့ဆေးရုံဟာမတရားပြုကျင့်ခံရသူတွေအဖို့ကွန်းခိုစရာဖြစ်ခဲ့ပါတယ်။"
ဒီနေ့ချင်းမြင့်တဲ့ငင်းညာရဲ့နိုဘယ်ဆုဟာအယ်ဖရက်နိုဘယ်ရဲ့ဆန္ဒနဲ့အကိုက်ညီဆုံးဖြစ်အောင်ဖန်တီးထားတာဖြစ်တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိဆုကြီးပမာဏကတော့အမေရိကန်ဒေါ်လာ 1.3 ဖြစ်ပါတယ်ခင်ဗျာ။